မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ iPhone 13မှာ in display fingerprint scanner ပါဝင်လာနိုင်ဆိုတဲ့သတင်း Galaxy Bud Pro အတွက် Anycon case ကို Samsung ပြတ်တော့ဆိုတဲ့သတင်းနိုင်ငံတကာ Prebo ကဒီဇိုင်းပြိုင်ပွဲတွင်မြန်မာចောင်းသားများပါဝင်ရန်ဖိတ်ခေါ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့ iPhone 13မှာ in display fingerprint scanner ပါဝင်လာနိုင်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်လာမယ့်နှစ်နှောင်းပိုင်းမှာမိတ်ဆက်မဲ့ iPhone 13မှာတော့အပြောင်းအလဲကြီးကြီးမားမားပါဝင်လာနိုင်ပွဲမရှိပေမဲ့ in display fingerprint ပါမယ်လို့ Bloomberg ကဖော်ပြခဲ့ပါတယ် iPhone 10 model တွေကနေစပြီးတော့ Touch ID fingerprint reader မပါဝင်ပါဘူး iPhone SE 2020မှာပဲ Touch ID fingerprint reader ပါဝင်လာပါတယ် Face ID မျက်နှာမှတ်သားနိုင်တဲ့နည်းပညာပဲထည့်သွင်းထားပါတယ် Face ID ကတော့ကက်ယောဂါကာလအတွင်းလူတွေနှာခေါင်းစည်းတွေတက်ဆင်ရတာကြောင့်လက်တွေ့အသုံးမဝင်ဘူးဖြစ်နေပါတယ်လူတွေကနှာခေါင်းစည်းဆွဲချပြီးမှပဲဖုန်းကို unlock လုပ်နိုင်ပါတယ် iPhone 13မှာတော့ in display fingerprint scanner ပါဝင်လာရင်ပြဿနာတွေပြေလည်သွားပါမယ် in display နည်းပညာကတော့ Android ဖုန်းတွေမှာပါဝင်လာတာနှစ်အနည်းငယ်ကြာပါပြီ Bloomberg ဖော်ပြချက်အရ Apple ဟာ Face ID ကိုတော့ပယ်ဖြတ်မှာမဟုတ်ဘဲနဲ့ကြိုးမဲ့အသွင်းစနစ်အတွက် charging port တွေကိုဖယ်ရှားနိုင်ပါတယ်သတင်းဖော်ပြချက်အရ Apple ဟာခေါင်းနိုင်တဲ့မျက်နှာပြင်ကိုဆောင်ရွက်နေပြီးတော့ကုမ္ပဏီတွေရှေ့ပြေးပုံစံစမ်းသပ်မှုလုပ်နေပါတယ်Apple ရဲ့ခေါင်းမျက်နှာပြင်မှာမမြင်နိုင်တဲ့ပတ်တာပါဝင်လာပါတယ်အဲ့ဒီပတ်တာက Samsung ရဲ့ခေါင်းနိုင်တဲ့ display တွေနဲ့ဆင်တူပြီးတော့ 6.8 လက်မအရွယ်အထိဖြန့်နိုင်ပါမယ်ဆက်လက်ပြီး Galaxy Bud Pro အတွက် Anycon case ကို Samsung ပြတ်တာဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Samsung ကအသစ်မိတ်ဆက်ခဲ့တဲ့ Galaxy Bud Pro နှစ်ချက်ထည့်နိုင်တဲ့2000ခုနှစ်အစောပိုင်းကခေတ်စားခဲ့တဲ့ company ရဲ့ Anycon phone case ကိုမိတ်ဆက်ခဲ့ပါတယ်အဲ့ဒီ case တွေက Anycon phone model SGHE700 နဲ့ SGHD100 design နှစ်ခုထုတ်လုပ်ထားပါတယ် Samsung Galaxy S21 နဲ့အတူမိတ်ဆက်ခဲ့တဲ့ Galaxy Bud Pro မှာတော့ပြင်ပစူညံသံ99ရာခိုင်နှုန်းဖျောက်ပေးတယ် noise cancelling နည်းပညာပါဝင်လာပါတယ်ဒါအပြင် AKG ကချိန်ညှိပေးတယ် 11mm woofer နဲ့ 6.5mm tweeter လည်းပါဝင်ပါတယ် Galaxy Bud Pro design ကတော့ kit hong clamp share design အသုံးပြုထားတယ် Galaxy Bud Pro ထည့်သွင်းရတဲ့ Anycon case တွေကအလွန်အကျန်းခံပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့နိုင်ငံတကာ Prebo ကဒီဇိုင်းပြိုင်ပွဲတွင်မြန်မာចောင်းသားများပါဝင်ရန်ဖိတ်ခေါ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Hokkaido ပြည်နယ် Higashikawa မြို့မှာဘီတုကပညာရှင် Mr. Kuma Kanko နဲ့အတူပူးပေါင်းပြီးတော့နိုင်ငံတကာ Prebo ကဒီဇိုင်းပြိုင်ပွဲကာကူကိုကြီးမူးကျင်းပသွားမယ်လို့မြန်မာနိုင်ငံဆိုင်ရာဂျပန်တန်ယုံမှသိရပါတယ်တစ်သားခုံဒီဇိုင်းခေါင်းစဉ်နဲ့ပါဝင်ရှင်ပြိုင်ရမှာဖြစ်ပြီးတော့မိတိတသားကိုမစိုးအသုံးပြုရှင်ပြိုင်နိုင်မှာပဲဖြစ်ပါတယ်အခြားပြိုင်ပွဲများမှာဝင်ရောက်ရှင်ပြိုင်ထားတဲ့လက်ရာများကိုလက်ခံမှာမဟုတ်ကြောင်းနဲ့ရှောက်လွှာတွေကိုမက်စလ31ရက်အထိရှောက်ထားနိုင်ပြီးတော့ရှင်ပြိုင်သူတွေဟာကြောင်းတက္ကသိုလ်တစ်ခုခုမှတက်ရောက်နေတဲ့အသက်32နှစ်အောက်ကျောင်းသားကျောင်းသူတွေဖြစ်ရမှာပဲဖြစ်ပါတယ်ပြိုင်ပွဲကိုလူအရင်းမြစ်ဖွံ့ဖြိုးတိုးတက်ရေးကောင်းမွန်တဲ့လူနေမှုဘဝနဲ့ထွက်ကုန်အယောင်မြင့်တင်ရေးအစရှိတဲ့ဥတီချက်3ရက်နဲ့ကျင်းပတာဖြစ်ပါတယ်ဖိုင်နယ်ပွဲနဲ့စူပေးပွဲကိုဇွန်လ26ရက်မှာဟီကာရှိခါဝါမျိုးဟိုကိုရိုပြည်နယ်မှာကျင်းပသွားမှာဖြစ်ပြီးတော့စကားတင်ပြိုင်ပွဲဝင်10ဦးအနေနဲ့ဖိုင်နယ်ပွဲနဲ့စူပေးပွဲကိုတက်ရောက်ရမှာပဲဖြစ်ပါတယ်အသွားပြန်ကုန်ကြစီအားလုံးကိုတီးတက်ထောက်ပံ့ပေးသွားမှာဖြစ်တယ်လို့လည်းသိရပါတယ်ရှောက်လွှာတွေကို IJ Pocket ရဲ့ Distraction ထဲမှာရယူပြီးတော့ပေးပို့လျှောက်ထားရမှာပဲဖြစ်ပါတယ
်အခုတင်ဆက်ပေးထားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသာဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝီမြင့်မှုပါ